အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ဟာကြိုတင်ပြင်ညာပဲနဲ့ယူကရိန်းနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ယူကရိန်းကိုထောက်ခံတဲ့အကြောင်းပြသတဲ့အပြင်ယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ Kiev မြို့ကိုသွားရောက်တာပါ။ဝန်ကြီး Austin ဟာ Kiev မြို့မှာမင်းကွန်းပြောကြားမှာဖြစ်ပြီးတော့ယူကရိန်းတပ်တွေလိုအပ်တဲ့အထောက်ပံ့တွေကိုပေးအပ်သွားဖို့နဲ့ယူကရိန်းရဲ့ကြမ်းကြမ်းခံဆွမ်းရည်နဲ့အမေရိကန်ရဲ့ဂရီကုတ်တွေအပြင်အမေရိကန်လုံခြုံရေးယူကရိန်းစစ်ပွဲရဲ့အရေးပါပုံတွေကိုပြောဆိုမှာဖြစ်ကြောင်းပင်လယ်ကွန်းစစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။အမေရိကန်ကယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေနဲ့လက်နက်ကြီးတွေအပါအဝင်ဒေါ်လာ425တန်ဘူးအထောက်ပံ့အသစ်တွေပေးအပ်တော့ဖို့ကြေညာပြီးရပ်ပိုင်းအတွင်းမှာပဲဝန်ကြီးအော်စင်ယူကရိန်းကိုတွားရောက်တာပါ။ဂျင်းနယ်မှာပဲဒီကနေ့မြို့တော် Kiev မှာရုရှား drone နဲ့တိုက်ခိုက်တာကြောင့်အနည်းဆုံးလူတဦးဒဏ်ရာရခဲ့တယ်လို့ကြားဖြတ်ပြစ်ချခဲ့တဲ့ drone ရုရှား drone တရာဇင်လောက်ရှိပြီးတော့အပျက်စီးတွေကြောင့်လူနေအိမ်အဆောက်အုံတော်တော်များများထိခိုက်ပျက်စီးခဲ့တယ်လို့ Kiev မြို့တော်ဝန်က Telegram စာမျက်နှာမှာရေးပါတယ်။ယူကရိန်းတောင်ပိုင်းမိုက်ဂိုလီဗ်ဒေသမှာလည်းညပိုင်းတိုက်ခိုက်ခဲ့တဲ့ရုရှား drone 3စင်းကိုလေကြောင်းရန်ကာကွယ်ရေးကပစ်ချခဲ့တယ်လို့အုတ်ချွေမှုက Telegram မှာရေးပါတယ်။အလားတူပဲ Rostov, Brian Kark နဲ့ Oral ဒေသတွေမှာတနင်္လာညပိုင်းယူကရိန်း drone 18စင်းကိုကြားဖြတ်ပစ်ချခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။